စက်တင်ဘာလ16ရက်နေ့ကစကိုင်းတိုင်းတပင်းမြို့နယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့မစင်မချင်းပြစ်ခတ်မှုတွေကြောင့်ကလင်းငယ်12ဦးသေဆုံးခဲ့ရကြောင်းနဲ့အခုလိုကလင်းငယ်တွေကိုမတိုက်ခိုက်ဖို့ကုလသမဂ္ဂကလင်းပြည်ရန်မုံငွေအဖွဲ့ UNICEF ကဒီကနေ့တောင်းဆိုလိုက်ပါတယ်။တပင်းမြို့နယ်တဲကစာတင်ကျောင်းတစ်ကျောင်းပါဝင်အရက်သားတွေနေထိုင်တဲ့နေရာမှာစစ်ကောင်စီရဲ့တိုက်ခိုက်မှုအတွင်းပျောက်ဆုံးနေတဲ့ကျောင်းသူကျောင်းသားကလည်းအနည်းဆုံး15ဦးရှိနေတာကြောင့်သူတို့ကိုအမြန်ဆုံးပြန်လွတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ကလေးတွေကိုဘေးအန္တရာယ်ကင်းခင်းတဲ့ချက်ချင်းပြန်လွတ်ပေးဖို့အပြင်စာတင်ကျောင်းတွေဟာဘေးကင်းလုံခြုံတဲ့နေရာတွေဖြစ်ပြီးကလေးတငယ်တွေကိုဘယ်ခါမှမတိုက်ခိုက်ဖို့လည်း UNICEF မြန်မာကသတိပေးလိုက်ပါတယ်။စစ်ကောင်စီရဲ့သတင်းပြန်ကြားရေးဌာနရဲ့16ရက်နေ့ကထုတ်ပြန်ချက်ပါတော့တပင်းတိုက်ပွဲမှာ PDF 9ဦးအသေးဖမ်းဆီးမိခဲ့တယ်လို့ပြောပြီးကလေးတွေတိတ်ဆုံးခဲ့တာကိုပြောမထားပါဘူး။